ထွေထွေဝင်နေထားရမဟာဂျူဟာမြောက်တဲ့မြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံဖို့အခွင့်အလမ်းတွေအပြည့်အဝရှိနေပြီးဒီလိုလာရောက်ရင်းနှီးမြှုပ်နှံလို့လည်းစိတ်မပျက်စရာဘူးလို့သူအနေနဲ့ဂရီပေးတဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကမနေ့ကပရက်မြို့ရမှာ ပြုလုပ်တဲ့ချက်မြန်မာစီးပွားရေးညီလာခံမှာပြောသွားခဲ့ပါတယ်။ချက်နဲ့မြန်မာနှစ်နိုင်ငံကြားအဓိကဦးစားပေးလာတဲ့စီးပွားရေးဆိုင်ရာတန်တမန်ဆက်ဆံရေးဟာအာရှနဲ့ဥရောပအတွက်နည်းဗျူဟာအရဘလောက်ထိအရေးပါမလဲ။မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြပေးပါပါရှင်။
ပတိပခါရီဖြစ်နေတဲ့မြန်မာနိုင်ငံမှာဆိုးရွားလာတဲ့လူခွေရေးချိုးဖောက်မှုတွေရှိနေတဲ့ဆိုဆဲချက်တီကြောင့်အနောက်နိုင်ငံတွေကလာရောက်ရင်းနှီးမြှုပ်နှံဖို့တွန်းဆုံနေချိန်မှာချက်သမရနိုင်ငံကိုချက်ချီရေးခီးစဉ်ဖြစ်ရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့မြန်မာနိုင်ငံကိုချက်လုပ်ငန်းရှင်တွေကိုယ်တိုင်လာရောက်ကြည့်ရှုဖို့နဲ့ရင်းနှီးမြှုပ်နှံတ မြန်မာဟာဈေးကွက်စီးပွားရေးအရအရှိတောင်အာရှမှာနောက်ဆုံးအခွင့်အလမ်းတစ်ခုဖြစ်ရှိနေတဲ့အတွက်လာရောက်ရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့ဒေါက်ဆန်းစုကြည်ကအခုလိုဖိတ်ခေါ်ခဲ့ပါတယ်
We hope that Myanmar, as we like to say, the last frontier for economic expansion.
Myanmar ဟာစီးပွားရေးရင်းနှီးချဲ့ချယ်မှုအတွက်အရှိတောင်အာရှမှာနောက်ဆုံးအခွင့်အလမ်းတစ်ခုဖြစ်နေပြီးဒါဟာစီးပွားရေးအရကြီးမားတဲ့ခြေလှမ်းတွေလှမ်းနေတဲ့ Czech သမ္မတနိုင်ငံအတွက်ဆွဲဆောင်မှုဖြစ်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်
Czech လုပ်ငန်းရှင်တွေနဲ့မြန်မာလုပ်ငန်းရှင်တွေတက်ရောက်တဲ့စီးပွားရေးညီလာခံမှာဒေါက်ဆန်းစုကြည်ပြောသားတဲ့အချက်တွေတဲ့ပထဝီအနေအထားအရမဟာဗျူဟာကြပြီးဈေးကွက်စီးပွားရေးအရဆိုရင်လည်းတရုတ်အိန္ဒိယနဲ့အာဆီယံနိုင်ငံတွေကြားမှာအားလုံးစုံစည်းရဖြစ်နေတဲ့လမ်းစုံလမ်းကွာမှာမြန်မာနိုင်ငံတည်ရှိနေတယ်လို့ဆိုပါရယ်တရုတ်အိန္ဒိယနဲ့အဖွဲ့ဝင်10နိုင်ငံရှိတဲ့အာဆီယံဈေးကွက်ဟာစားသုံးသူဦးရေ 3.5 သမကအလားလာရှိနေတယ်လို့ဒါဟာကမ္ဘာ GDP ရဲ့20ရာခိုင်နှုန်းတည်ရှိနေပြီးခေတ်သစ်ကမ္ဘာမှာတခါမှမမြင်ဘူးတဲ့အာမန်ပြည်နဲ့အင်အားအကောင်ဆုံးဈေးကွက်ဖြစ်လာဖို့ရှိရလို့ဒေါက်ဆန်းစုကြည်ကညီလာခံမှာပြောပါရယ်အင်္ဂါနေ့ကဒေါက်ဆန်းစုကြည်နဲ့မြန်မာကိုယ်စားလှယ်အဖွဲ့ကိုနနက်စာနဲ့တက်ခင်းဧခံခဲ့တဲ့ချက်နိုင်ငံသားရေးဝန်ကြီးတောမတ်ပက်ထရစ်စ်ကလည်း1980နဲ့80ခုနှစ်တွေတုန်းကချက်ကိုစလိုဗက်ကီယာလို့ခေါ်တဲ့ချက်နိုင်ငံဟာမြန်မာအတွက်ကားဘေးလဲထွန်စက်နဲ့တရားစက်ရုံတွေမှာရင်းနှီးမြှုပ်နှံမှုတွေကြီးကြီးမားမားထားရှိခဲ့ကြောင်းပြောပါရယ်အခုတော့တက်တူဒူဖော်ရေးစေဝါလေးချောင်းဆိုင်ရာနဲ့စိုက်ပျိုးရေးလုပ်ငန်းတွေမှာချက်နဲ့မြန်မာစီးပွားရေးလုပ်ငန်းရှင်တွေအဓိကပူးပေါင်းလှုပ်ဆောင်ဖို့ရှိကြောင်းနိုင်ငံသားရေးဝန်ကြီးကဆိုပါရယ်Czech နိုင်ငံမှာအခြေချနေထိုင်သူလည်းဖြစ်ဒေါက်ဆန်းစုကြည်ရဲ့ Czech နိုင်ငံခီးစဉ်ကိုအနီးကပ်စောင့်ကြည့်နေတဲ့ကိုလင်းတန်းကတော့နှစ်နိုင်ငံကုန်သွယ်စီးပွားရေးမှာ Czech ကအရှုံးခံနေတဲ့အနေအထားမှာရှိနေတယ်လို့အခုလိုပြောပါရယ
် Czech ကတော့ဒီမြန်မာပြည်ကိုအထူးတင်ပို့တာကတော့ Crystal ရှိတယ်ဆိုင်ရမ်းရပစ္စည်းတွေလန်ကင်းဆက်တွေတို့ဘာလို့ညာလို့ပါနော်ဘီယာပို့တယ်ဝိုင်လည်းတချို့ပို့တယ်ရှိတယ်ကျမကြီးအထောက်အကူပြုပစ္စည်းတွေပညာရေးအထောက်အကူပြုပစ္စည်းပို့တယ်အခုသူတို့ကြိုးစားနေတာ mining နဲ့ပတ်သက်တဲ့ဒီ machine တွေပေါ့နော်အဲ့ဒါတွေလည်းသူတို့ပို့ဖို့လုပ်နေတာအရင်တော့နှစ်ချုပ်မှကြည့်လိုက်ရမယ်ဆိုလို့ရှိရင်တော့ဒီ2018ခုနှစ်မှာချက်နဲ့မြန်မာကုန်သွယ်မှုမှာအချက်ပက်ကအရှုံးပေါ်တယ်ပေါ့23ရာခိုင်နှုန်းလောက်ချက်ပက်က export ကလျော့သွားပြီးတော့မြန်မာဘက်က66ရာခိုင်နှုန်းမြင့်မားလာတာအဲ့ဒါကိုဒီနေ့ဝန်ကြီးချုပ် publish ကဒီနေ့ forum ပွင့်ပွဲမင်္ဂလာတောင်မှပြောသွားတယ်
ဟုတ်ကဲ့အဲ့တော့မြန်မာမှာချက်နိုင်ငံရဲ့ဒီရင်းနှီးမြှုပ်နှံမှုတွေကအခြားအာရှနိုင်ငံတွေဖြစ်တဲ့ဂျပန်ကိုရီးယားစင်ကာပူတို့နဲ့ရှင်ပြိုင်နိုင်မဲ့အလားအလာရောရှိလားရှင
်ချက်ကဒီ EU အဖွဲ့ဝင်နိုင်ငံဖြစ်တဲ့အတွက်ကြောင့် EU ဥပဒေသားတွေနဲ့အတူလည်းပဲသူကအင်တောရတယ်ဖြစ်လို့ချက်နိုင်ငံရဲ့တကူကြီးသူရဲ့ဒီကိုပိုင်တီချာတီတီဆက်ဆံမှုနဲ့လည်းပဲသူလုပ်တယ်ဒါပေမဲ့သူ့မှာကဒီချက်ဒီဥရောပနိုင်ငံတွေထဲမှာတခြားဒီဂျာမနီတို့လိုပြင်သစ်တို့လိုအရင်ချမ်းသာတဲ့နိုင်ငံမဟုတ်ဘူးချက်ရဲ့ကုန်ပစ္စည်းအားလည်းပဲဒီဂျာမနီတို့ပြင်သစ်တို့လိုစီရန်ကြီးတဲ့ပစ္စည်းတော့မဟုတ်ဘူးမြန်မာအတွက်တော့အဆင်ပြေတယ်ဈေးနဲ့တက်တာတယ်ဒါပေမဲ့ quality က EU quality ရှိတာပေါ့ဆိုတော့သူကတော့သိပြီးတော့ compete လုပ်ဖို့ကြတော့လည်းပဲအာရှကအထူးသဖြင့်ဂျပန်တို့တရုတ်တို့နဲ့ကြတော့သူ compete လုပ်လို့မရဘူးဒါပေမဲ့အာရှပစ္စည်းတွေကအာရှ standard နဲ့ကြတော့ဒီကဥရောပဆန်နဲ့ကြီးလိုက်ရှင်နည်းနည်းဈေးတက်တာပေါ့ဈေးတက်တာတော့ဈေးကွက်ထဲမှာကသိပြီးတော့တိုးဖို့မလွယ်သေးဘူးဆိုတော့သူတို့လည်းပြည်သူကတော့ဖြည်းဖြည်းချင်းသူ secretly ဝရတလောက်သူတို့တူးကျင်တယ်တကောလောက်ပဲသူတို့ညွှန်လင်းထားဝင်ရတယ်လေ
အဲ့တော့ဒီ check နဲ့မြန်မာကြားမှာဦးစားပေးရှိနေတဲ့စီးပွားရေးဆိုင်ရာတန်တမန်ဆက်ဆံရေးကပထဝီအနေအထားရမဟာဗျူဟာမြောက်အရေးပါနေတယ်လို့ဒေါက်ဆန်းစုကြည်ကပြောသွားပါတယ်ဒါဟာတကယ်ပဲဖြစ်နိုင်လားရှင
်ဖြစ်လာနိုင်တယ်ဒါသူတို့ခြေကုပ်ယူနေတာပဲတကယ်တမ်းပြောမယ်ဆိုရင်တကယ်တမ်း check ကုမ္ပဏီတော်တော်များများကဒီဂျာမန်လုပ်ငန်းရှင်တွေနဲ့ partnership တွေများတယ် အဲ့တော့သူကဂျာမန်ကလည်းပဲတစ်ချက်ကိုရှိတယ်။ပုံလေးတစ်ခုလိုသဘောထားပြီးတော့နောက်ကတုံးနေတာလည်းရှိတယ်။ဆိုလိုတဲ့သဘောက EU အနေနဲ့တရိုက်ဝင်တဲ့သဘောမျိုးမဟုတ်ပဲနဲ့ချက်အနေနဲ့သွားပြီးသွားလို့ရှိရင်ခုံနေရဦးပြီးလို့ရှိရင်ရလာတဲ့အဲ့ခုံလေးပေါ်မှာငါတို့ပြီးတော့မှနေရာလေးချက်ကြတာပေါ့ဆိုတဲ့စင်စားတွေးခေါ်ပုံရှိတယ်လို့ကျွန်တော်ကသံမြဖြစ်တယ်ပေါ့နော်
။ဒေါ်ဆန်းစုကြည်ဟာစီးပွားရေးညီလာခံတက်ရောက်ပြီးတဲ့နောက်မှာနိုင်ငံသားရေးဝန်ကြီး Thomas Patrick နဲ့အတူ Prague မြို့မှာမြန်မာတန်ယုံတစ်ပြန်လည်ဖွင့်လှစ်ပွဲအခမ်းအနားကိုတက်ရောက်ခဲ့ပါတယ်။ဒါအပြင် Czech သမ္မတ Miloš Zeman နဲ့လည်းဒေါ်ဆန်းစုကြည်တွေ့ဆုံခဲ့ပါတယ်။ Czech နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးဟာအရင်ကထက်ပိုမိုနီးကပ်လာခဲ့ကြောင်း၃ရက်ကြာချစ်ကြည်ရေးခီးစဉ်တွင်ဒေါ်ဆန်းစုကြည်ကအဓိကထားပြောခဲ့ပါတယ်။ဒီကနေ့မှာတော့ Hungary နိုင်ငံကိုအလုတ်ခီးစဉ်ဖြစ်ဒေါ်ဆန်းစုကြည်ကရောက်ရှိမှာဖြစ်ပါတယ်ရှင်။